တမရဒေါ်နယ်ထရမ့်ကိုထောက်ခံသူတွေကရွေးကောက်ပွဲရလဒ်ကိုပြောင်းလဲစေဖို့ကြိုးစားတဲ့အနေနဲ့ပြီးခဲ့တဲ့ဗုဒ္ဓဖူးနေ့မှာလွှတ်တော်ကိုအတင်းဝင်ရောက်ဆင်းနေတာဟာတမရကြောင့်လို့ဆွဆွဲပြီးဒီမိုကရက်တစ်ကြီးဆိုးတဲ့အောက်လွှတ်တော်ကတမရကိုတရားဆွဲဆိုဖို့တနင်္လာနေ့မှာလှုပ်ဆောင်နေကြပါတယ်။တမရထရမ့်ရဲ့လင်းတတတမရတက်တန်းဟာ January 20မှာပြီးဆုံးတော့မှာဖြစ်ပေမဲ့ဒီမိုကရက်တစ်တင်သွင်းတဲ့တမရပေါ်တရားဆွဲဆိုမဲ့စာမျက်နှာ၄ညနာပါအဆိုပြုချက်ထဲမှာတော့တကယ်လို့သမရကိုသာသူ့တာဝန်ကိုဆက်ပြီးထမ်းဆောင်ခွင့်ပြုထားမယ်ဆိုရင်သူဟာအမျိုးသားလုံခြုံရေးဒီမိုကရေစီရေးနဲ့ဖွဲ့စည်းပုံအခြေခံဥပဒေအတွက်ချိန်ချောက်မှုတစ်ခုဖြစ်လာမယ်ဆိုတာကိုပြသခဲ့ပြီးဖြစ်တယ်လို့တရားဥပဒေနဲ့လုံးဝကန့်ညီမှုမရှိတဲ့အပြုတ်မှုတွေကိုလှုပ်ဆောင်ခဲ့ကြောင်းလည်းဖော်ပြထားပါတယ်။ဒီအဆိုပြုချက်အတွက်ဒီမိုကရက်တစ်ကြီးစိုးထားတဲ့အောက်လွှတ်တော်ကလာမယ့်တရက်နှစ်အတွင်းမှာပဲမဲခွဲဆုံးဖြတ်ဖို့ရှိပါတယ်။အောက်လွှတ်တော်မှာသမရကိုတရားစွဲဖို့အတွက် Republican တယောက်မှလက်မခံပေမဲ့ဒီမိုကရက်အမတ်218ယောက်ကလက်မှတ်ရေးထိုးထားတဲ့အတွက်အမတ်ဦးရေ435ယောက်ရှိတဲ့အောက်လွှတ်တော်မှာဒီအဆိုကိုအများစုမဲတော့ရနိုင်ပြီဖြစ်ပါတယ်။ဒါပေမဲ့ဒီအဆိုကိုအောက်လွှတ်တော်ကဒီမိုကရက်ခေါင်းဆောင်တွေကအထက်လွှတ်တော်ကိုချက်ချင်းတင်သွင်းမယ်မတင်သွင်းဘူးတော့တဲတဲကိုကမသိရသေးပါဘူး။အရွေးကောက်ခံသမ္မတဂျိုးဘိုင်ဒန်အနေနဲ့သူ့သမ္မတတာဝန်ယူတဲ့အခါမှာသူ့ကက်ဘိနက်အဖွဲ့အတွက်သူ့ရွေးချယ်ထားသူတွေကိုအထက်လွှတ်တော်ကနေအတီးပြုတ်ပေးရေးကိုပထမဦးစားပေးလှုပ်ဆောင်ခြင်းကြောင့်ပြောကြားထားတာပါ။